ဒီနေ့ကျရနေ့ကကြောက်တဲ့မီဒီကပအလုတ်သမားနေ့ထိမ့်မဲ့အမေရိကန်တိထောင်စုပါဝင်နိုင်ငံတကာမှာဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ပြင်ပစ်တူရကီပါဝင်နိုင်ငံအတော်ချို့မှာမီဒီနေ့ချီကဆန္ဒပြပွဲတွေဟာအာနာရှင်စံနဲ့အုပ်ချုပ်မှုအမျိုးသားရေးဝါဒပြင်းထန်တဲ့လက်ရာဇွန်နိုင်ငံရေးအဖွဲ့တွေအင်အားကောင်းလာမှုတို့ပေါ်ဒေါသထွက်နေတဲ့ဆန္ဒပြသူတွေကြောင့်အကြမ်းဖက်ဆန္ဒပ ကြီးကိုရဲတွေကမျက်ရည်ယိုပုံးတွေနဲ့ပစ်ခတ်ဖြိုခဲ့ခဲ့ပါတယ်။ဒါပြင်လူပေါင်း200ထက်မနည်းကိုလည်းဖမ်းဆီးခဲ့ပါတယ်။ရုရှားနိုင်ငံမှာတော့လူပေါင်း300,000နေဒီနေ့အထိမ်းအမှတ်ချိတ်ကျဆန္ဒပြခဲ့ကြပါတယ်။မော်စကိုမြို့တော်နဲ့စိန့်ပီတာစဘတ်မြို့အပါအဝင်နိုင်ငံအနှံ့မြို့အတော်များများမှာဆန္ဒပြသူတွေကိုရဲတွေကဖမ်းဆီးရမှာလူပေါင်း120,000အဖမ်းခံခဲ့ရတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်။ပြင်သစ်ဒုတိယအကြော့သမရရွေးကောက်ပွဲဝင်မဲ့လက်ရာကျွန်းအမျိုးသားရေးဝါဒီ Marine La Pin ကိုမချေနှက်ကြတဲ့ Paris မြို့တော်ကဆန္ဒပြသူတချို့ကတော့မိလောင်ပုံးတွေပြစ်ခတ်ဖောက်ခွဲမိလောင်ပုံးတွေနဲ့ပြစ်ပေါက်ခဲကြတယ်လို့ရဲတွေနဲ့ပဋိပက္ခဖြစ်ခဲ့ကြပါတယ်။အာရှနိုင်ငံတွေမှာလည်းမေဒီနီအခမ်းအနားကျင်းပရမှာမြန်မာနိုင်ငံမှာအလုံသမားအခွင့်အရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေပြုလုပ်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ဖနွန်ပင်မြို့တော်မှာအထည်ချုပ်စိတ်ရုံအလုံသမား1,000+ဟာအနေဆုံးလောကလာစာတုံမြင်မှုနဲ့လွတ်လပ်စွာဆူယုံခွင့်စတဲ့အချက်တွေကိုတောင်းဆိုခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့စနစ်ပြောင်းဖို့ဆန္ဒပြသူတွေကတောင်းဆိုဆန္ဒပြခဲ့ကြပြီးဟောင်ကောင်နဲ့တိုင်ပေတို့မှာတော့မေဒီနီချီတက်စင်တာပြပွဲတွေရှိခဲ့ပါတယ်ရှင်။